စကိုင်းတိုင်းဝဲလက်မြို့နယ်တွေကရွာနန်းကျေးရွာကိုဧပြီလ9ရက်ကြာသပတေးနေ့ကူးပြီးတော့မကြခင်စစ်ကောင်စီတပ်တွေကအင်အားရာကျော်နဲ့ဝင်လာပြီးနေအိမ်တွေကိုမီးရှို့တာကြောင့်အင်ဂျီ1000လောက်ရှိတဲ့ရွာမှာရွာလုံးကျွနီးပါးမီးလောင်နေပါတယ်။မီးလောင်ထားတဲ့အလောင်း9လောင်းကိုလည်းလောလောဆယ်တွေ့ထားတယ်လို့ရွာသားတွေကပြောပါတယ်။တောက်ကြနေအထိမီးအရှင်းမငြိမ်းသေးတဲ့ရွာနန်းကျေးရွာအခြေအနေကြောင့်ရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပါမယ်။
စကိုင်းတိုင်းဝက်လက်မြို့နယ်ကညောင်ငုတ်တို့ကျေးရွာမှာစစ်ကောင်စီတပ်တွေပြူစောထီတွေကတစ်ဖက်ဒေသခံပြည်သူကာကွယ်ရေးတွေကတစ်ဖက်ဧပြီလ6ရက်နေ့တုန်းကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာညောင်ငုတ်တို့ကျေးရွာနဲ့9မိုင်လောက်သာဝေးတဲ့ရွာနန်းကျေးရွာကိုစစ်ကောင်စီတပ်တွေဧပြီလ9ရက်နေ့အစောကြီးတုန်းကဝင်ရောက်လာခဲ့ကြပါတယ်။လက်နက်ကြီးတွေနဲ့ပါပစ်ခတ်ပြီးစစ်တပ်တွေရွာနန်းကျေးရွာထဲဝင်ရောက်လာခဲ့ပြီးတဲ့နောက်နေအိမ်တွေကိုမိရှို့ခဲ့တယ်လို့ရွာနန်းကျေးရွာသားတစ်ယောက်က VOA ကိုပြောပြပါတယ်။
သက်သာချင်းတို့ကညောင်ငုတ်တို့တိုက်ကြွချစ်ရောတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းကိုနှစ်နိုင်တော့ကတည်းကအဲ့ဒီနန်းန်းကိုစစ်ကြောင်းထိုးတယ်။ညနှစ်နိုင်လောက်ဝင်လာတာပေါ့။အဲ့ဒီကလေးကနေဒီမှာဒီပိုင်းဒီနိုင်ငံကလည်းတော့ဆက်ရှိတယ်။အဲ့ဒါနဲ့ဆက်ရှိလိုက်တာပဲ။အခုအင်ဂျီက1000ဝန်းကျင်တော့ရှိခဲ့တာက90 60အဲ့ဝန်းကျင်တော့ကျင်နေတယ်မှာအင်ဂျီက။ဒီထဲမှာခုလိုလိုအကုန်လိုက်ပြီးတော့မကြည့်ရသေးဘူး။အကုန်လုံးကက်လို့မရသေးဘူး။ဒီရက်လည်းအဆူချိန်ကြီးအောင်လည်းတောက်တဲ့ဟာတောက်တော့
အခုလိုရွာနန်းချေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးမိရှို့တဲ့အတွက်ရွာသားတွေရွာလုံးကျွတ်ထွက်ပြေးနေကြရပါတယ်။မိရှို့ပြီးတဲ့နောက်ရွာနန်းရွာအနောက်ဘက်ကလင်းယုံနဲ့ရှမ်းကုန်းချေးရွာတွေဘက်ကိုစစ်တပ်တွေထွက်သွားခဲ့ပြီးအဲ့ဒီနေရာတွေမှာတပ်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။မိလောင်တဲ့အခြေအနေလာကြည့်တဲ့ရွာသားတချို့ကမိလောင်ထားတဲ့အလောင်း9လောင်းကိုလည်းတွေ့ရှိခဲ့တယ်လို့ပြောပါတယ်။သေဆုံးသူတွေဘယ်သူဘဝဖြစ်တယ်ဆိုတာအတိအကျမသိနိုင်သေးဘူးလို့ရွာသားတွေကပြောပါတယ်။စစ်တပ်တွေထွက်သွားပြီးမဲ့တပ်ဆွဲထားတဲ့အနောက်ဘက်ရွာတွေကနေလက်နက်ကြီးတွေနဲ့ရွာနန်းကျေးရွာဘက်ကိုပစ်ခတ်နေတာကြောင့်ရောမိလောင်နေစေဖြစ်တာကြောင့်မှနောက်ထပ်သေဆုံးသူတွေရှိနိုင်တယ်လို့ရွာကနေကပြောပါတယ
်။အကုန်လုံးကိုလိုက်ကြည့်ရသေးတာကဘွားကိုအခုလောလောဆယ်9လောင်း6လောင်းရှိတယ်။ကြာကြာဆိုရူပေါင်းလို့ပါလို့ကျန်တာပေါ့။အကုန်လုံးကမကြည့်ရသေးဆိုတချို့အိမ်ကြီးဆိုလို့ချင်းဘာမှကိုမကြည့်ရသေးဘူး။အဲ့အိမ်ကြီးတွေနောက်ထပ်ထွက်လာအောင်လို့ခံမှန်းထားတာပေါ့။တွေ့ထားတာတော့ဒါ9ရောက်ပြီဒါအတိအကျပြောနေတယ်။
ရွာသားတွေအပြင်ရွာတွေကတရိတ်ဆန်တော်တော်များများလဲမိလောင်တည်ဆုံးကုန်ပါတယ်။ရွာနန်းကျေးရွာတွေမှာအပြတ်အစည်းတွေနဲ့အလောင်းတွေကိုရှင်းလင်းပေးနေတဲ့ရွာသားတချို့ရှိနေပေမဲ့စစ်ကောင်စီတပ်တွေရဲ့လက်နက်ကြီးကြီးတွေရဲ့ရန်ရှိနေသေးတာကြောင့်တည်တည်ချာချာမရှင်းလင်းနိုင်သေးဘူးလို့ရွာသားတအူကပြောပြပါတယ
်။နွားအကောင်ကြီးကောင်တော်တော်များများရဲ့စိတ်တွေကိုအုပ်လိုက်ရော။နွားကောင်ကြီးရဲ့တတော်များများကိုတို့ဒီမှာအခုတွားပြီးတော့ရွာထဲညာဆုံးဒီမှာဆိုလို့ကိုတွားပြီးတော့ထူထမ်းနေနဲ့ကြည့်ကြပြီးရရင်လည်းကိုအခုပြန်ပြီးတော့ဒီဘက်ကဝင်နေသူတွေကလည်းလက်နက်ကြီးနဲ့ပြစ်တဲ့ကောင်ညာဆိုပြီးတော့ဝင်ပြန်ဝင်တဲ့အချိန်မျိုးတက္ကနာပြရလာလို့ကိုယ်လည်းခုမှပြန်ပြီးအဲရွာထွက်ပြေးလာကြတာ
။ရွာနန်းချေးရွာကရွာသားတွေအလုံးဘေးလွတ်ရာထွက်ပြေးနေကြရသလိုအနီးဝန်းကျင်ချေးရွာတွေကလည်းရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေဟာဝက်လက်မြို့နယ်ကချေးရွာတွေကိုတရွာဝင်တရွာထွက်နယ်မြေရှင်းလင်းနေတာကြောင့်ရွာသားတွေတိမ်းရှောင်ထွက်ပြေးနေကြရတာပါ။နိဇရာချေးရွာတချို့ကိုထွက်ပြေးနေကြရသူရှိသလိုတောထဲမှာပုန်းခိုနေကြရသူတွေလည်းရှိပါတယ်။စကိုင်းတိုင်းထဲမှာမြို့ကြီးလေးမြို့ကလွဲပြီးတော့အကြံမြို့နယ်တွေကိုစစ်ကောင်စီကအင်တာနက်တွေဖြတ်တောက်ထားသလိုတချို့နေရာတွေမှာဖုန်းလိုင်းတွေနဲ့ဆက်သွယ်ရခက်ခဲနေပါတယ်။အဆက်အသွယ်တွေခက်ခဲပြတ်တောက်နေတာမို့ဘေးလွတ်ရာပုန်းခိုနေကြရတဲ့ဒေသခံတွေပို့ပြီးတော့အခက်အခဲတွေးနေကြရပါလေရှင်။